Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ30ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့လာမယ့်သတင်းနှစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာလူဦးရေထက်ဝက်လောက်ကိုဗစ် -19 ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗီဒိန်တန်မတ်ကြီးကပြောခဲ့တဲ့အပေါ်မှာတော့မြန်မာနိုင်ငံမှာတဦးချင်းလိုက်နာမယ်ဆိုရင်ကိုဗစ် -19 ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းနိုင်မှာပါလို့မြန်မာကျန်းမာရေးဌာနကတုံ့ပြန်လိုက်ပါတယ
်။ကူးဖို့မကူးဖို့ဆိုတာတူးတယောက်ချင်းရဲ့ကာကွယ်ဖို့ပုံပေါ်နေတယ်။ရဲမှုတွေဟောတမကြီးအတိတ်တိနဲ့ကျွန်တော်ကကာကွယ်ဖို့လုပ်တယ်။အဲ့တော့အခုလိုကာကွယ်ပြီးချိုးထန့်ပြီးတဲ့အချိန်မှာလည်းဒါခုနမျိုးတွေပေါ့နော်။ဒါမှကျွန်တော်ကခံနေ
တယ်။ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုပါရှင်ဒီသတင်းအပြည့်အစုံမကြခင်နားဆင်ရပါမယ်။နောက်ဆက်နာသိမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုတော့အရက်ဝင့်နဲ့လက်နက်ကင်တွေကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။နောက်စစ်ကောင်စီအဖွဲ့နဲ့အဆက်အသွယ်ရှိတဲ့ဆိုပြီးချင်းပြည်နယ်ဟာခါမျိုးကကက်သလစ်ဖုံးတော်ကြီးတစ်ပါးနဲ့တင်းအုပ်စရာတူဦးကိုတော့ဟာခါ CDF အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လွတ်လာတာမရှိသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေနဲ့ချင်းပြည်နယ်ပလောဝမြို့ကစစ်ရှောင်စခန်းတွေမှာတော့စားနဲ့ရိတ်ခါဆေးဝါးနဲ့တခြားလူဝဲချက်တွေရှိနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာဒီနှစ်ဓာတ်ခွဲစမ်းသပ်မှုပေါင်း 14,135 ခုစစ်ဆေးခဲ့တာမှာကူးစက်သူ 9,128 ယောက်နဲ့သေဆုံးသူ 390 ရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခုဆိုရင်စုစုပေါင်းကူးစက်သူဟာ 29,460 နဲ့သေဆုံးသူ 1,942 ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကတော့နေ့စဉ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကဒီထက်အများကြီးပိုနိုင်တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီဟာ COVID ကပ်ဘေးကိုအသုံးချပြီးတော့အတိုက်ခံတွေကိုနှိမ်နှင်းနေတယ်လို့အာဏာပုံမူခိုင်မြဲအောင်လုပ်နေတယ်လို့ဆွဆွဲပြောဆိုတာတွေထွက်ထားပါတယ်စစ်ကောင်စီကတော့ကာကွယ်ဆေးထိုးလုပ်ငန်းတွေအပါအဝင်ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပါတယ်လူတွေကာကွယ်ဆေးလာထိုးကြဖို့ကာကွယ်ရေးနဲ့ကုသရေးမှာပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ကူးစက်မှုတွေတိုးလာနေချိန်မှာပဲကိုဗစ်လူနာတွေလိုအပ်တဲ့အောက်ဆီဂျင်မရလို့နေစဉ်သေဆုံးမှုတွေများလာနေသလိုဒီလိုမရအောင်လဲစစ်ကောင်စီကကန့်သတ်မှုတွေလုပ်နေတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်အချိန်ထဲမှာပဲစစ်အုပ်ချုပ်ရေးကိုအကြမ်းဖက်နီးနဲ့ဖီဆန်နေကြတဲ့ CDM ဝန်ထမ်းတွေကိုလည်းစစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာကိုသူတို့ကထောက်ပြကြပါတယ်မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ကိုဗစ်ကြောင့်သေဆုံးမှုနှုန်းအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်လာနေတဲ့နိုင်ငံရေးအခြေတဲတွေနဲ့ဆိုးဝါးလာနေတဲ့ကိုဗစ်ကပ်ရောဂါပြဿနာကိုရင်ဆိုင်ကျော်လွှားနိုင်ဖို့လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ကြဖို့ကိုနိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းလိုက်ပါတယ်ကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနေတဲ့ပုံမှာစိုးရိမ်ကြောင်းနဲ့လူလူချမ်းသာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကပြောပါတယ်ဒေါ်လာ30တန်ဖိုးရှိတဲ့ကျန်းမာရေးပစ္စည်းတွေကိုကာယောဂအကူအညီဖြစ်ပေးခဲ့ကြောင်းအမေရိကန်အစိုးရအဆင့်မြင့်အရာရှိတဦးကပြောကြားလိုက်ပြီးဒါပေမဲ့အဲ့လိုအကူအညီပေးတာဟာမြန်မာပြည်သူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ရည်ရွယ်တာဖြစ်ပြီးတော့မြန်မာစစ်အာဏာပိုင်တွေနဲ့လက်တွဲအလုပ်လုပ်ဖို့မဟုတ်ဘူးလို့ပြောလိုက်ပါတယ်အချိန်ထဲမှာပဲမြန်မာနိုင်ငံကကိုဗစ်ကာယောဂကိုအချိန်မီမတားဆီးနိုင်ရင်တိတ်မကြခင်အချိန်အတွင်းတိုင်းပြည်မှာရှိတဲ့လူဦးရေထက်ဝက်လောက်ယောဂကူးစက်ခံရနိုင်ပြီးတော့အခြေအနေကစိုးရိမ်စရာကောင်းတယ်လို့ဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်ဖိုးကြီးဘာဘရာဝတ်ဝတ်ကကြာသပတေးနေ့ကလုပ်တဲ့လုံခြုံရေးကောင်စီမြန်မာအရေးအလို့သဘောဆွေးနွေးပွဲမှာတတိပေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတန်ဖိုးကြီးဂျက်ဖရီဒေလော်ရန်ဒစ်ကတော့မြန်မာစစ်တပ်ကိုဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီအောင်လုံခြုံရေးကောင်စီအနေနဲ့ဖိအားပေးဖို့ကိုတိုက်တွန်းလိုက်ပါတယ်ဒါမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လနီးပါးကြာလာတဲ့အထိလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်သေးတဲ့အပြင်စစ်ဆက်ဆွေးနွေးရေးမဖော်ဆောင်နိုင်သေးတဲ့အပေါ်မှာလည်း HRW အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးလူးဝစ်ရှာဗနောကဝေဖန်လိုက်ပါတယ်ခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လနီးပါးရှိလာနေချိန်မှာပဲဆရာနာရှင်စန့်ကျင်ပြုတ်ကြရေးဆန္ဒပြတပိတ်တွေလည်းဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတာတွေပေါ်မှာပြစ်ခတ်နေတဲ့ဖန်ဆီးမှုတွေလည်းရှိခဲ့ပါတယ
်ဆရာနာရှင်စန့်ကျင်ရေးထိုးရေးထိုးရေးဆရာန
ာရန်ကုန်မြို့တောင်ပိုင်းမြို့နယ်ကြောင်မြောင်းသတိပဋ္ဌာန်လမ်းထိပ်မှာတော့ဒီနေ့ညနေပိုင်းကလူငယ်တွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြလူငယ်တွေကဖက်ဆစ်စစ်တပ်အမြင့်ဖြတ်အာဏာရှင်ပြုတ်ကြရေးစတဲ့ကျွေးကြော်တန်တွေကိုအဟစ်ဆန္ဒပြခဲ့ကြပြီးတော့အဲဒီဆန္ဒပြတဲ့လူငယ်တွေကတော့စစ်ကောင်စီဘက်ကရဲဝတ်လုံခြုံရေးတွေကပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်တယောက်တနက်ကြီးထိမှန်ခဲ့ပြီးတော့၃ယောက်ဖမ်းခံခဲ့ရတယ်လို့သိရပါတယ်။ဒါပြင်ဒီနေ့မနက်ပိုင်းကလည်းလိုင်သာမျိုးနယ်မှာလည်းလူငယ်တွေကဆရာနာရှင်စန့်ကျင်ဆန္ဒပြတောင်းဆိုတာတွေကိုလုပ်ခဲ့ကြပါတယ်။အလားတူပဲမန္တလေးမြို့မှာဆိုရင်လည်းတန်ခါသမဂ္ဂတပိတ်စစ်ကြောင်းအင်ဂျင်နီယာတပိတ်စစ်ကြောင်းမဟာမိတ်တပိတ်စစ်ကြောင်းအောင်မြေတာဇန်နဲ့မဟာအောင်မြေတပိတ်စစ်ကြောင်းစတာတွေဟာသက်ဆိုင်ရာတပိတ်စစ်ကြောင်းအလိုက်ချီတဲ့ဆန္ဒပြခဲ့ကြပြီးတော့တိုက်ပိတ်သွားလို့ငြိမ်းမဲ့အထဲမှာအမှန်တရားမပါဘူးဆိုတဲ့စာတန်းတွေကိုခြင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်သခိုင်းတိုင်းမုံရွာမြို့မှာဆိုရင်လဲဆန္ဒပြတဲ့သူတွေဟာစူပေါင်းပင်မတပိတ်စစ်ကြောင်းကိုဆိုင်ကယ်တွေနဲ့အင်အားပစ်ချီတဲ့ဆန္ဒပြခဲ့ကြတဲ့အပြင်အာယုံဦးတပိတ်ကိုလည်းဆင်နွှဲခဲ့ကြပြီးတော့ဇလင်းကြီးကလေးဖားကတ်လုံငင်းတဝဲလောင်းလုံစတဲ့မြို့တွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြတာတွေဆက်လက်လှုပ်ဆောင်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းချိန်ကစပြီးနိုင်ငံတော်မှာဖမ်းဆီးခံရသူ6900ကျော်ရှိခဲ့ပြီးတော့တည်ဆုံးသူက939ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဒီနေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမုတ်တုံမှုများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်လူ3သိန်းကျော်လောက်အထိပိတ်မိနေပြီးတော့ရိုဟင်ဂျာဒုက္ခသည်တချို့အပါအဝင်လူ20ထက်မနည်းတည်ဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကဒီနေ့မှပြောလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတသန်းနီးပါးရှိနေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသမှာတနင်္လာနေ့ကစလို့မုတ်တုံမှုအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုရာတွေကျုံနေရတာပါ။မိုင်းနယ်ကိုရေတွေဝင်လာတဲ့အချိန်မှာကျမအိမ်မှာကူမဲ့သူဘယ်သူမှမရှိဘဲတယောက်တည်းရှိနေတာပါ။ဒါပေမဲ့ကျမပစ္စည်းတချို့ကိုတော့ဘေးလွတ်ရာကိုရွှေ့နိုင်လိုက်ပြီးအခုတော့ကျမလည်းဒုက္ခသည်စခန်းမှာရှိတဲ့တခြားမိသားစုတစ်ခုနဲ့နေနေရပါတယ်ဆိုပြီးဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာတူပြောသွားတာဖြစ်ပါတယ်။ရေပေးတဲ့အသင့်ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အစိုးရမဟုတ်တဲ့အဖွဲ့တွေကလုံခြုံနေတယ်လို့စခန်းအမှတ်၈ကဒုက္ခသည်တူဖြစ်သူဇကီးယားအာမတ်ကလည်း VOA ဘင်္ဂလားဘာသာဌာနကိုပြောပါတယ်။ဘေးရန်အသင့်သူတွေကိုစာသင်ကျောင်းတွေမှာရွှေ့ထားပြီးတော့သားစရာနဲ့အဝတ်ထည်တွေပေးထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လိုအပ်နေတဲ့နေအိမ်အစ်စ်တွေကိုတော့မဆောက်နိုင်သေးပါဘူး။ရေပေးတဲ့တင့်နိုင်ကြီးရှိတဲ့ဒုက္ခသည်တွေအိမ်ကနေထွက်ဖို့ပြောခဲ့ပြီးထွက်သူရှိသလိုမထွက်သူတွေလည်းရှိတယ်လို့ဇကီးယားကပြောပါတယ်။အခုချိန်ကြီးတော့မိုးကြီးရွာနေစေဖြစ်ပြီးတော့ဒုက္ခသည်တွေအတွက်အန္တရာယ်ရှိနေစေပဲလို့ဇကီးယားကပြောပါတယ်။ကောက်ဆက်ဘဇားခရိုင်မှာရေပေးကြောင့်လူ36000လောက်ပိတ်မိနေပြီးတော့ကျေးရွာ80ထပ်မနေရေမြုပ်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးမမူနာရာရှစ်က AFP သတင်းဌာနကိုပြောပါတယ်ရေပေးကြောင့်တေဆုံးသူ20ထပ်မနည်းမှာရွှေညာဒုက္ခသည်6ဦးထပ်မနည်းပါတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ညไฮโดรมีเตอร์32กิโลเฮิรตซ์9300ญาไฮโดรมีเตอร์51กิโลเฮิรตซ์5885รอบเพียงสนิทตะเนวยมาไฮไลท์มีเตอร์190กิโลเฮิรตซ์1905ก็นี่เปียวทุ่ล้นไปได้เลยရှင
်ตอกจาในญาบาย VOA American ตันเยထိတ်တဲ့ရနိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်โควิดမျိုးကွဲသစ် Delta ဟာရေကြောက်ယောဂါလိုပဲကူးစက်လွယ်နိုင်တယ်လို့American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကသတိပေးထုတ်ပြန်မှုရှိနေပါတယ်။ COVID-19 ကာကွယ်ဆေးထိုးထားပြီးသူရောမထိုးထားသူတွေစီကပါအခုလိုတခြားသူတွေကိုလွယ်လွယ်ကူးစက်သွားနိုင်ကြောင်း American CDC ရုံးတွင်းအစီရင်ခံစာမှာဖော်ပြထားပြီးဒီနေ့တောက်ကြနေ့မှာကြေညာနိုင်တယ်လို့ Washington Post နဲ့ New York Times သတင်းစာတွေကဆိုပါတယ်။ဒီရုံးတွင်းအစီရင်ခံစာကို computer slide ပြပုံစံနဲ့တင်ပြထားရမှာအမေရိကန်မှာပြန့်နှံ့လာနေတဲ့ Delta မျိုးကွဲသစ်ဟာကူးစက်လွယ်တာအပြင်ပိုပြင်းထန်တဲ့ဖျားနာမှုပါဖြစ်စေနိုင်တယ်လို့လည်းဆက်သတိပေးထားပါတယ်။ဒီအစီရင်ခံစာထဲမှာပဲအမေရိကန်ကလူတချို့ကိုဗစ်ကာကွယ်ဆေးထိုးဖို့နဲ့ Max Pazan and Akonsi Depo, CDC Nene, Nachaya, Canidagule, Athese, Shimpia Tavare, Dabjin, Ibulane, Puma, Amy, Piana, Rita, Po, Kusemianide, D. Lun Kusemian, Yogadeha, now virus the loop, Tinabi, Akonsongaro, Kagwe, Sine, Kagwe, Bube, Sure, Rinzaga, Pidurego, Panaibu, CDC, Jamaia, Shirego, D. Sinkansama, Titan Tavarek. Agulo, Delta, Kuvi, Mugwede, America ma po kumyan pyin tan la da go thain chou pho tan ne chi de so ya won dan rue go sikan tit rue tin cha lai ba bi America tamra Joe Biden ga mne ga be covid ka gwe se po thu jin la se ao a so ya won dan rue ni ne ka gwe se thu pho lo me ma thu yin naw po man sit se da rue khan pho ne Max Bazan ne nakaw si tat pho lai na ya me lo chin ya ga bi a ku lo sat pyo lai ba de
and my decision my direction
jano song phyet che jano nyet cha che ma အစိုးရအဆောက်အဦတွေနဲ့အစိုးရဝန်ထမ်းတွေလာလေသူတွေအားလုံးအတူတူလိုက်နာရမှာပါကျွန်တော်အစတည်းကပြောလာခဲ့တယ်လို့ပါပဲ Max Bazan နဲ့နှောင်းစီတက်ဖို့ကနိုင်ငံရေးကြီးညာစာတမ်းမဟုတ်ပါဘူးတကယ်ကကိုယ့်ကိုယ်ကိုကာကွယ်ဖို့ပါတခြားသူတွေကိုလည်းကာကွယ်ပေးဖို့ပါလို့သမ္မတဘိုင်ဒန်ကအင်ပီတော်ကနေပြောခဲ့တာပါကြာပြင်သမ္မတဘိုင်ဒန်ကဆက်ပြီးကိုဗစ်ပြန့်နှံ့တာကိုကာကွယ်ဖို့တနည်းက Max Bazan နဲ့နှောင်းစီတက်တာဖြစ်ပြီးအကောင်းဆုံးကာကွယ်နည်းကတော့ကာကွယ်ဆေးထိုးတာပဲဖြစ်တယ်ကာကွယ်ဆေးထိုးရရင်ကိုဗစ်ကြောင့်ပြင်းပြင်းထန်ထန်မဖျားအောင်လဲကာကွယ်ပေးနိုင်တယ်လို့အသေးစိတ်ရှင်းပြခဲ့ပါတယ်ခင်ဗျာ။ကမ္ဘာအိုလံပစ်ပွဲကျင်းပနေတဲ့ဂျပန်နိုင်ငံမှာလည်းကိုဗစ်ကူးစက်မှုပိုဆိုးလာနေတာကြောင့်ထိန်းချုပ်မှုတွေထပ်တိုးမြင့်ချမှတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုဆိုးလာနေတာကြောင့်ဂျပန်အစိုးရကတိုကျိုမြို့တော်မှာကိုဗစ်ထိန်းချုပ်ရေးရေးပေါ်အခြေအနေကြေညာချက်ကိုရပ်တိုးသတ်မှတ်လိုက်ပြီးတိုကျိုပြည်နောက်ထပ်မြို့ကြီး၄မြို့မှာပါအရေးပေါ်အခြေအနေကိုဒီနေ့ထပ်တိုးသတ်မှတ်လိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီရက်ဆူဂါကတိုကျိုနဲ့ကန်ဆိုင်ဒေသတွေမှာကိုဗစ်ကူးစက်မှုတွေအရင်ထက်မြန်တဲ့နှုန်းနဲ့ပြန့်နှံ့နေပြီးဗီဇမျိုးကွဲသစ် Delta ပြန့်နှံ့တာကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့ကျန်းမာရေးစနစ်မှာအကျက်ရိုက်လာနိုင်တယ်လို့တိုကျိုမှာဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးလိုက်ပါတယ်။အခုလိုအခြေအနေသစ်ကြောင့်တိုကျိုနီးကစိုက်တမာကနာဂါဝါနဲ့ချီဘာမျိုးတွေအပြင်အိုဆာကာမျိုး၄မျိုးမှာလည်းလာမယ့်တနင်္လာနေ့ကစပြီးဩဂတ်31ရက်နေ့အထိကိုဗစ်ကပ်ဘေးဆိုင်ရာရေးပေါ်အခြေအနေသတ်မှတ်လိုက်ရတယ်လို့လည်းဝန်ကြီးချုပ်စုကာကဆက်ရှင်းပြပါတယ်။ဒါအပြင်အရင်တုန်းကရေးပေါ်အခြေအနေကြေညာထားတဲ့တိုကျိုမျိုးတော်နဲ့အိုကီနာဝါကျွန်းတောင်ပိုင်းဒေသတွေမှာလည်းဒီရေးပေါ်အခြေအနေသတ်မှတ်ချက်ကိုဩဂုတ်လကုန်အထိတက်တန်းတိုးလိုက်ပါတယ်။ဂျပန်မှာမနေ့ကျသားရီနေ့ကတရက်ထဲမှာကိုဗစ်ကူးစက်သူ1000အထိစံချိန်တင်များပြားခဲ့ပြီးတဲ့နောက်အခုလိုရေးပေါ်အခြေအနေတွေကိုတိုးမြင့်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေမြင့်တက်လာနေချိန်မှာသံဃာတော်တွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေပါပြီ။အများစုနဲ့နေရာပြီးအချင်းချင်းကူးစက်လွယ်တဲ့သံဃာတော်တွေကိုထိုင်းဆိုရကဒီနေ့ကာကွယ်ဆေးစထိုးပေးချိန်မှာဝတ်ဆရီဆူဒလန်ဘုန်းကြီးကျောင်းကျောင်းနိုင်ဆရာတော်ဖရာထပရာစင်မွန်က
ပန်တီတော့ဘာကတံပင်တဲ့ဝါပင်နာ
ချိန်တော့အိုင်ဒီယာတွေးစဉ်းစားချက်တော့ပြောခဲ့ကြပါတယ်တကယ်လက်တွေ့အတိအကျမျိုးမဟုတ်ခဲ့ပါဘူးအခုတော့အများပြည်သူတွေကိုလက်ဆုပ်လက်ကမ်းသဘောမျိုးပြလိုက်နိုင်ပါပြီဘုန်းကြီးကျောင်းတွေကိုလက်တွေ့မြေပြင်ကဆေးရုံယာယီကုသဆောင်တွေဖြစ်သုံးနိုင်ပါပြီအခုကနေစပြီးတန်ဃာတော်တွေအနေနဲ့လူမှုအသံဝိုင်းကိုကူညီပေးရမှာပါဝင်ကြရတော့မှာပါလို့မိန့်ကြားသွားတာပါဒီဘုန်းကြီးကျောင်းကတန်ဃာတော်နဲ့ဝန်တန်းပေါင်း1000နီးပါးအထူးခံခဲ့ကြပါတယ်တကယ်တော့ထိုင်းနိုင်ငံမှာကိုဗစ်ဆိုင်ရာလူနာတွေကိုစောင့်ရှောက်ပေးတာအပြင်အသုဘကိစ္စတွေအထိပါတရားဟောပေးနေတဲ့အခုတန်ဃာတော်တွေနဲ့အတူမိသင်ချိုပေးနေတဲ့သုတ်သံဝန်ထမ်းတွေကိုကာကွယ်ပေးဖို့လဲကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနေပါတယ်ထိုင်းနိုင်ငံနဲ့နေ့စဉ်ကိုဗစ်ကူးစက်မှုသေဆုံးမှုတွေစံချိန်တင်မြင့်တက်လာနေပြီးကာကွယ်ဆေး 16.6 တန်းစာပဲထိုးတာကနောက်ထပ်သန်းတရာစာရဖို့မျှော်မှန်းထားပြီးဒီနှစ်အကုန်မှာဆိုရင်လူရည်ရဲ့80ရာခိုင်နှုန်းကိုအပြီးထိုးပေးဖို့ရည်မှန်းထားပါတယ်ခင်ဗျာ
ဇူလိုင်လ30ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာတဦးချင်းလိုက်နာပြီးတော့ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင် COVID-19 ကြောင့်ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းထားနိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက် COVID ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ ပရာဟိတကူညီပေးနေသူတဦးကတော့ကာကွယ်ဆေးအမြန်ရဖို့အရေးကြီးတယ်လို့ထောက်ပြပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျမအေးစနစ်ပြိုကျသွားတာဂျမအေးဝန်ထမ်းတွေဖမ်းဆီးခံရတာဟာစိုးရင်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအလို့သဘောဆွေးနွေးပွဲမှာကြီးဒီတမ်းမတ်ကြီးကပြောခဲ့တာပါမြန်မာပြည်မှာကိုဗစ်ကူးစက်နှုန်းများများဆန်းဆန်းပြန့်နှံ့နေပြီးရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူဦးရေထက်ဝက်လောက်အထိကူးစက်နိုင်တယ်လို့လည်းသူကခန့်မှန်းပြောဆိုခဲ့ပါတယ်။ဂျမိုင်းဌာနပြောဝင်ရဒေါက်တာတန်းနိုင်စိုးကတော့ကျေးလက်မှာအနေများတဲ့မြန်မာလူနေမှုစနစ်ကြောင့်အဲဒီလောက်ပမာဏအထိကူးစက်နိုင်မယ်လို့သူ့အနေနဲ့ခန့်မှန်းမထားကြောင်းဆိုပါတယ်။လူတယောက်ချင်းစီကကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုစနစ်တကျလိုက်နာမယ်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းကခန့်မှန်းထားတယ်လို့မဟုတ်ဘဲရှော့ချနိုင်လိမ့်မယ်လို့ VOA ကပြောပါတယ်။
ဒီသူတက်တဲ့လူကြားစီမှာတော့ situation ကတော့ဆက်တက်ဆက်တက်ကူးသွားတဲ့ situation နဲ့ဒီကြဲပါတဲ့နေရာမှာတော့ဒီလိုဆက်တက်ဆက်တက်ကူးမှုလေပေါ့နော်။ဒါပေမဲ့ကူးဖို့မကူးဖို့ဆိုတာတူးတယောက်ချင်းရဲ့ကာကွယ်ပုံပုံလေးအရင်မှတည်းဟောစမတ်အတိတ်တိနဲ့ကျွန်တော်ကကာကွယ်မှုတွေအဲ့တော့အခုလိုကာကွယ်ပြီးထိုးထန့်ပြီးတဲ့အချိန်မှာလည်းဒါကျွန်တော်ခုနမို့လို့ပေါ့နော်။ဒါမှကျွန်တော်ကပြန်ပြောရခံနေကြရင်မခုခံနိုင်ကြရဒီရောကောင်ဆိုရရမလို့ရဲ့အချိန်ပေါ့နော်။ဒါဆိုကိုယ်ဝင်ကမှဒီနေ့ထိုင်နေမဖြစ်သွားနိုင်ဘူး။အတွက်ပြန်ဆုံးလို့ရတယ်။ကာကွယ်ရေးကောင်စီပြင်နေတယ်ဆိုတော့လေ။ကိုယ့်ဘူကကာကွယ်ရမယ်။ကိုယ်အင်းသားမှရှိတဲ့လူတွေကကာကွယ်မှုတိုက်တွန်းမယ်။ကိုယ်ကလည်းကာကွယ်ဆေးထိုးတဲ့နေရာမှာကိုယ်အနေနဲ့ပေါင်းနေတယ်။ဒီနေ့စီလေးထိုးခံတယ်ပေါ့နော်။ယောဂနဲ့ဆက်သက်ပြီးတော့ပြင်းပြင်းနေတဲ့လုပ်ငန်းတွေ၊ဆက်ဖြစ်နေတဲ့လုပ်ငန်းတွေမှာစတားပေါင်းတယ်ပေါ့။ဒါဆိုရင်တော့သူ့ဘန်းသားတော့မဟုတ်ဖြစ်နေပေါ့နော်။ဆက်ဖြစ်နေတာပေါ့
။မေလအစောပိုင်းကကိုဗစ်ကြောင့်သေဆုံးသူတရက်ကိုအယောက်90ရှိခဲ့ရာကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်း300ကျော်400အထိတက်လာတာပါရောဂါကူးစက်မှုကိုမထိန်းချုပ်နိုင်သေးတဲ့အတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတကာတိုင်းဝန်ရဲ့အကူအညီကိုမကြသေးခင်ကပဲတောင်းခံခဲ့ပါသေးတယ်ဂျမားရေးဌာနကတော့ပြည်သူအချင်းချင်းတတ်နိုင်တဲ့ဘက်ကနေလူငွေကြေးပစ္စည်းပညာစသည်ပူးပေါင်းပါဝင်ပေးဖို့ကြေညာချက်ထုတ်ပန်းကြားထားပါတယ်အ
ချင်းငွေကဘယ်ဘက်ကိုစောင့်နေလဲဆိုတာအဲ့တော့အလေးဘက်ကနေညာရဲ့အလေးဘက်ကိုပါမယ်။ဖြည်းဖြည်းဘက်ကညာရဲ့ဖြည်းဖြည်းဘက်ကိုပါမယ်။အဲ့တော့ကျွန်တော်တို့ဒီဘက်ကပူပေါင်းနေတာကောင်းနေပြီ။ဟိုဘက်ကယောဂါမခံနိုင်ဘူးလေ။ကာကွယ်နိုင်မှုအားနည်းနေ။ပူပေါင်းဆောင်ရွက်မှုအားနည်းနေဆိုတော့ဒီဘက်ကယောဂါဘက်ကအေးတာပေါ့နော်။အဓိကတော့ဒီဘက်ကနေပြီးတော့အလေးအများတင်လို့တော့ပေါ့။ကျွန်တော်တို့ရဲ့ပူပေါင်းဆောင်ရွက်မှုအားနည်းကျွန်တော်ဒီကနေနေမှာလေ။အားနည်းကျွန်တော်နေဆိုင်နိုင်ရပါလိမ့်။အခုလည်းဒီလိုဒီတိုင်းဒီတိုင်းတကူတော်နေနိုင်လို့ရတာတော့ကနေ့ဆက်သွားမယ်ရေးလို့အောင်ပါကျွန်မရေးခွဲတာကြောထားတယ်ပေါ့န
ော်ကျွန်မရေးဌာနကထုတ်ပြန်တဲ့နေ့စဉ်သတင်းနှုန်းတဲ့တကယ်လက်တွေ့မှာပိုများနိုင်တယ်လို့ကျွန်မရေးပညာရှင်တွေနဲ့ပရိုက်တာကူညီသူတွေကပြောကြပါတယ်မြန်မာပြည်ကိုဗစ်တတိယလိုင်းအစမှာတက်ကြီးပိုင်းသေဆုံးမှုများခဲ့ပြီးအခုတတိယလိုင်းမှာတော့လူငယ်ပိုင်းတွေပါပါလာတဲ့အတွက်ကာကွယ်ဆေးအချိန်မီထိုးပေးနိုင်ဖို့မျှော်လင့်ကြောင်းရွှေတန်လင်းနာရေးကူညီမှုအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ်
ဒီတိကျလာတဲ့အခါမှာတက်နေပိုင်းကြီးတော်များများပါလာပြီ။ဒီနေ့ဆိုကျွန်တော်ပြောရတာ20ဆတူ30ဆတူ40ဝန်းကျင်နဲ့ဒီလိုမျိုးတွေပါပါလာပြီဆိုတော့ဒီကာကွယ်ဈေးလုံလောက်မှုအားကတော့အများကြီးလိုလိမ့်မယ်။ဒါပေမဲ့ဒီဥစ္စာကလည်းကျွန်တော်တို့ပုံမှန်ပြီးရှိတဲ့လူကြီးတွေအတိုင်းကိုပြင်သွင်းပြီးတော့ပို့ပေးမယ်ဆိုရင်တော့ဒီရောဂါကိုတတ်နိုင်သောကာကွယ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ကိုဗစ်တတိယလိုင်းဟာကမ္ဘာတဝန်းမှာအချိန်ကောင်းနေစေဖြစ်လို့ဒီကာယောဂါပြီးဆုံးမှုကလမ်းဝေးသေးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးထားပါတယ်မြန်မာနိုင်ငံမှာတော့တရားဝင်ထုတ်ပြန်တဲ့စီးရင်အရဆိုရင်းကိုကိုဗစ်ကာယောဂါကြောင့်သေဆုံးသူစုစုပေါင်း 8,500 ကျော်ရှိပြီဖြစ်ပြီးကူးစက်ခံရသူပေါင်းကတော့ 2,900 ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ
ခုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြစ်ခတ်ဖမ်းဆီးမှုတွေရှိခဲ့တဲ့ရန်ကုန်ကဆန္ဒပြပွဲအကြောင်းကိုတင်ပြပေးခြင်းပါတယ်ဆီယနာသိမ့်မှုကိုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုအရက်ဝစ်တွေနဲ့လက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးတာကြောင့်ဆန္ဒပြသူတဦးကြီးထိမှန်တံရရခဲ့ပါတယ်။၃ယောက်ထက်မနည်းလဲအဖမ်းခံခဲ့ရပါတယ်။နေ့လယ်ပိုင်းတုန်းကတော့ရန်ကုန်မြို့လယ်ကောင်းပိုင်းနေရာတချို့မှာလက်နက်အပြည့်အစုံနဲ့စစ်သားတွေကလမ်းတွေကိုပိတ်ပြီးတော့တားဆီးစစ်ဆေးခဲ့ပါတယ်။ဒီအခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ရန်ကုန်မြို့တာမွေကြောင်မြောင်ရက်ကဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲတာမှာကြီးထိမှန်တဲ့သူဖမ်းဆီးခံရတဲ့သူတွေရှိခဲ့တယ်လို့ဦးဆောင်ပါဝင်သူတူကဖီဝေကိုပြောပါတယ
်တယောက်ကဆန္ဒနဲ့ပြစ်ခတ်တယ်သူကပေါင်း၃ယောက်ဖမ်းခံရတယ်နှိပ်စက်သွားတာရရှိအောင်ဆန္ဒပြတဲ့အချိန်ပေါ်တော့ကျွန်တော်ကြောက်ကွက်တဲ့ဉာဏ်ပေါ်တော့ဟိုကြောက်ကွက်တဲ့ဉာဏ်ပေါ်အိတ်တော်တဲ့ဉာဏ်ကနေပြီးတော့စတိပဋ္ဌာန်ထိပ်တီးရှောက်တဲ့အချိန်မှာကျွန်တော်တို့ဟိုဆန္ဒပြကြတယ်ကျွန်တော်တို့အချိန်စက်ကတုံးတွေတော့ရတဲ့အချိန်ကြီးပြင်းပါတယ်ကျွန်တော်တို့အလုပ်ဝတ်တွေနဲ့စောင့်ပြီးတော့ကျွန်တော်တို့ဆန္ဒနဲ့ပြစ်ပြီးဖြိုခွင်းတာပေါ့အဲ့ဒီကြည့်ကြည့်ဆိုရင်လည်းအရှိတုံးမှရှိတဲ့လူငယ်ပြောကတော့တနတ်မှန်ပါရဲ့ ပြီးတော့ခေါင်းဆောင်နိုင်ငံတွေ channel လာလို့ဟုတ်ပါတယ်ဒီလိုဝင်နေဆောင်ခေါင်းဆောင်ဖြစ်တဲ့ကျွန်တော်ဟို၃လောက်တော့ပေါင်းနေတယ်တယောက်ကတော့တော်တော်ပြင်းပြင်းနဲ့နှိပ်ချနေတာပါအဲ့တော့ဒီနေ့မှာတနက်ပိုင်းနဲ့ထုတ်ပြီးတော့ကြိုက်ထားတာပြဦးပေါင်းခွဲသွားတာလေကျွန်တော်တွေ့ကြရတာပါဗျာ
လူမှုကွန်ရက်မှာပြနေတဲ့ဗီဒီယိုတစ်ခုထဲမှာလည်းလူငယ်တဦးကိုစစ်သားတွေကချုပ်ကင်ဆွဲခေါ်သွားပြီးရိုက်နှက်ပြီးတော့စစ်ကားပေါ်ထိုးတင်လိုက်တာကိုတွေ့ရပါတယ်ဒီကနေ့နေ့လယ်လောက်ကလည်းရန်ကုန်မြို့တွင်းနေရာအတော်များများမှာစစ်သားတွေရဲတွေကလက်နက်အပြည့်နဲ့လမ်းတွေပိတ်ဆို့တားဆီးခဲ့ပြီးဖြတ်တန်းသွားလာခွင့်မပေးဘဲကားတွေကိုလှည့်ပြန်ခိုင်းတာရှိတယ်လို့ကိုယ်တိုင်တွေ့ခဲ့ရတဲ့ရန်ကုန်မြို့ကန်တဦးဖြစ်သူဦးမြတ်သူဝင်းကပြောပါတယ်
မီးပွားရှိတယ်လေမီးပွားကျွန်တော်တို့ကလေးလမ်းလေးစုံပေါ့ကျွန်တော်ကလမ်းထောက်ပဲလေအဲတော့မီးပွားကဒီဝါဒလမ်းဆိုတဲ့အောက်ဖက်ရောအပေါ်ထက်ဖက်ရောပေါ့နော်အဲ့ဒါကနှစ်ဖက်လုံးပိတ်တယ်ဘိုးကျုံလမ်းဆိုတဲ့ဟိုဘက်ရောဒီဘက်ရောပိတ်လိုက်တော့လေးဖက်လုံးပိတ်ထားတာပေါ့ဟိုအန်စာတုံးကားတစ်စီးကိုတော့ဒီဘက်ကက်ရက်ကအိမ်တိမ်တောက်ကိုသွားကျင်လို့လာမျိုးအဲ့ကားတစ်စီးတော့လွတ်ပေးလိုက်တာကျွန်တော်တွေးလိုက်တယ်ကျွန်တော်အဲ့ဒါတော့တွေးလိုက်တယ်ပေါ့နော်ကျန်တဲ့ကားတွေရောလှည့်ပြန်တယ်သွားလို့တော့မရဘူးသူကရဲတော့မတက်နဲ့မော်တော်ပီကယ်တွေနဲ့တွေးရတယ်ဗျ
ဘာကြောင့်အခုလိုပိတ်တာလဲဆိုတာမသိရဘူးလို့လည်းပြောပါတယ်မိခင်အတွက်အောက်ဆီဂျင်နဲ့ဆေးဝါးတွေသွားဝယ်ရင်လမ်းပိတ်ဆစ်ဆီးနေတာကိုကိုယ်တိုင်ကြုံခဲ့ရသူနှောင်းမြို့ကန်တဦးကလည
်းအမေတော့လိုအပ်တဲ့ဆေးပဲတော့တဲ့အောက်ဆီဂျင်နဲ့ပတ်သက်တဲ့ဟာလေးပေါ့ဗျာတကယ်ပြောရင်တော့အဲ့ဒါလေးတောင်းပေးမယ်ဆိုပြီးတော့ကားတွေကပုံပိတ်နေတယ်ပေါ့နော်ပိတ်နေတာမှဆစ်ဆင်းနေတဲ့စက်ကောင်စီကလည်းဆစ်ဆင်းနေရတွေ့တယ်ဗျာအဲ့တွေ့ရတယ်ကဲဟုတ်ပြီပေါ့အဲ့ဒါဆက်စီတန်းစီနဲ့သွားလိုက်တာပေါ့နော်အဲ့တချို့ကားတွေကြတော့လည်းရက်ပြီးတော့သူဘာတွေဆစ်နေတယ်တော့မသိဘူးပေါ့ကိုကားကြတော့လည်းသူတို့ကြည့်တယ်ပြီးတော့ကျွန်တော်တို့ကားမှာတော့တကယ်ပဲပါလာတာအောက်ဆီဂျင်ဥပပါလေအမေဒီဆရာဆီလက်မှတ်တွေပြလိုက်တော့အော်ကဲတော့သွားစပြန်တော့အဆင်ပြေသွားပါတယ်အနောက်တနေရာကျတော့ထပ်ပိတ်တော့ဆကူလာတာဝါအရှိပေါ့နော်အဲ့မှာလဲတခါဆစ်ဆစ်ခံရတယ်ပေါ့နော
်မနေ့ကတော့အေယာရီတိုင်းပသိမ်မြို့အမှတ်9ရပ်ကွက်ပသိမ်တရာအနီးကရဲစခန်းဝင်းနဲ့မြို့နယ်စီပင်တရားရုံးမှာပုံပေါက်ကွဲခဲ့ပြီးအထိခိုက်မရှိဘူးလို့မြို့ကန်တူကပြောပါတယ်ဆရာနာသိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာအချိန်ဟုန်ကြီးကြီးမားမားမရှိတော့ပေမဲ့ဒေသတချို့မှာနေစဉ်လိုဆန္ဒပြပွဲတွေရှိနေဆဲဖြစ်ပါတယ်ဒီကနေ့မှာရန်ကုန်အပြင်ဖားကန့်မန္တလေးမုံရွာလောင်းလုံကလေးစလင်းကြီးစားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင
်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါတယ်စစ်ကောင်စီအဖွဲ့နဲ့ဆက်သွယ်ရှိတဲ့ဆိုပြီးချင်းပြည်နယ်ဟာခါမြို့နယ်စုခွားမြို့ကကက်သလစ်ဖုံးတော်ကြီးတပားနဲ့တင်းအုပ်ဆရာတော်တပားကိုဟာခါ CDF အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးဟာခါ CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတွေကတော့စစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးမယ်လို့ပြောပါတယ်ဒီအကြောင်းအပြည့်စုံ VOA သတင်းတော့နိုင်ကွင်းအိမ်ကသတင်းပေးပို့ထားတာနားဆင်ပါရှင
်စုခွားမျိုးကကက်သလစ်ပါရာရေးခေါင်းဆောင်လူကိုဟာခါကာကွယ်ရေး CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့စုခွားမျိုးခံလူကပြောပါတယ
် CDF ကခဏထိန်းထားတဲ့ဘောပေါ့နော်ဒါနဲ့ဒီစစ်ပေါင်းစီနဲ့ပတ်သက်လို့ဆိုမှခဏထိန်းသိမ်းထားတဲ့ဘောပါပဲခဏရောက်ပြကျွန်တော်ဒီဖာသာနဲ့ပါစတာပေါ့နော်ကက်သလစ်ဖာသာကပါနဲ့ဒီပါစတာတယောက်ပေါ့အဲလောလောဆယ်တော့မလွတ်သေးဘူး
ဖန်ခံထားရတဲ့ကက်သလစ်ပါရာကြီးခေါင်းဆောင်လူဟာဇူလိုင်လ26ရက်တနင်္လာနေ့ကစုခွားကနေဟာခါမြို့ကိုပါရာကြီးစီဝေးတခုတက်ရောက်ဖို့တွားမှာအဆက်အသွယ်ပြတ်တော့သွားပြီးနောက်ပိုင်းမှ CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းထွက်လာတာပါဟာကစီတဲ့အဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကတော့ဖမ်းဆီးတာမဟုတ်ပဲစစ်ဆေးမေးမြန်းဖို့ခေါ်ရတာဆိုပြီးပြောပါတယ်
ဒီဟာကျွန်တော်တို့ထိန်းသိမ်းထားတယ်လို့ကျွန်တော်တို့ခေါ်တာမဟုတ်ဘူးနော်ဒါမေးမြန်းတာရှိပါမယ်ပြီးတော့မေးမြန်းနေစင်ပါပဲကျွန်တော်တို့ဒီထိန်းသိမ်းထားတာမဟုတ်ခဏတာဟိုမေးမြန်းတဲ့ဘုတ်အဆင်ပြေပြန်သွားမှာပါအ
ဲ့ဒီကက်သရစ်ပါရာကြီးခေါင်းဆောင်လူကစစ်ကောင်စီနဲ့ဆက်ဆက်ရှိလို့ CDF ကထိန်းသိမ်းထားတယ်လို့မြို့ခံတွေကပြောပေမဲ့ CDF ပြန်ကြားရေးတာဝန်ခံကတော့ဘာကြောက်ခေါ်ရတယ်ဘာကူမေးမြန်းနေတယ်ဆိုတာရှင်းရှင်းလင်းလင်းမပြောခဲ့သလိုဘယ်တော့ပြန်လွှတ်ပေးမယ်ဆိုတာကိုလည်းအတိအကျမပြောခဲ့ပါဘူးပြီးခဲ့တဲ့မေလ၈ရက်နေ့ကစုခွားမြို့ရဲစခန်းကို CDF ဖွဲ့ကဝင်သိမ်းမိရှုပ်ဖျက်ဆီးခဲ့ပြီးနောက်မေလ32ရက်နေ့နဲ့စွန်လ3ရက်နေ့တွေမှာစစ်ကောင်စီတပ်နဲ့ဟာခါ CDF တို့တိုက်ပွဲဖြစ်ပွားပြီးစုခွားမြို့ပအဝင်ဟာခါမတူပြေကြကာလနဘီကျေးရွာဆေးရွာကျော်လကဒေသခံတွေတော်တဲ့ထွက်ပြေးသိမ်းရှောင်နေကြရပါတယ်ဒီစစ်ရှောင်တွေခုချိန်ထိနေရာမပြောင်းနိုင်သေးဘူးလို့စုခွားမြို့အကူအညီပေးဖွဲ့ဝင်တို့ကပြောပါတယ
်တိုက်ပွဲဖြစ်တဲ့စုခွားမြို့ကရောမှရှိရွာရဖြစ်ပြရတဲ့စစ်ပြုခတ်တယ်ရှင်အရင်ဒီ CDF တွေနဲ့အဲ့ကက်ခတ်မှုဖြစ်ပြီးခရရနဲ့ဖြစ်ပြရပေါ့တချို့ကျတော့ပြန်လာလာလည်းရှိရတချို့ကျတော့မလုံခြုံတော့တော်တယ်မှနေပူလုံခြုံနေဖြစ်ပြီးပြန်လာလည်းရှိရပေါ့ခုချိန်မှာတော့ကက်ခတ်မှုတိတ်မရှိတော့ကြမှာကြောက်လို့ပြန်လာကြသေးဘူးပေါ့
အဲ့ချက်တဲ့ရှောင်းနေတာကျွန်တော်ထောက်ကန်တာပညာနဲ့တညာမတူကြတချို့တရားတချို့နေရာတချို့နေရာကျွန်တော်တုံးလေးရာလောက်ရှိတယ်နေရာပေါ်ကောင်းမှာနော်အလုံးဖန်တလန်ဖက်တဲ့ကြောဆိုရင်တော့ထောင်ကတန်းရှိတယ်ဖြစ်ပြီးတစ်ခါအဲ့လိုတော်ထဲတုံးနေလို့ပေါ့နော်ချင်းပြည်နယ်ဟာကမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူရောက်60လောက်ကိုမေလ2ရက်နေ့နောက်ဆုံးသားပြီးပြန်လွတ် စီဒီအဖွဲ့တွေတိုက်ပွဲဖြစ်တာကြောင့်အနီးနိုင်ကျေးရွာဆေးရွာလောက်ကလူရင်900ဝန်းကျင်စစ်ဘေးတိမ်းရှောင်နေကြရပြီနေရာမပြောင်းနိုင်ကြသေးပါဘူးချင်းပြည်နယ်မင်းသားထန်တလန်မတူပီကံပလက်ဟာကမြို့နယ်တွေမှာစစ်အာဏာရှင်စနစ်ကြီးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့ပြီးနောက်ပိုင်းမှာဒေသခံတွေကကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးပြန်တိုက်ခိုက်
ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကစစ်ဘေးဆစ်ရှောင်စခန်းတွေရဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတချို့မှာတော့ရေကြီးရေလျှံမှုတွေဖြစ်နေတာကြောင့်စားဝတ်နေရေးကျတဲ့နေကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာရှိတဲ့စစ်ရှောင်စခန်းတွေမှာလည်းဆေးဝါးနဲ့တခြားလိုအပ်ချက်တွေရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရခိုင်ကနေလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
မြောက်ဦးမြို့နယ်အတွင်းကဆစ်ရှောင်စခန်းတချို့မှာဇူလိုင်လ22ရက်နေ့ကစပြီးတော့ရေကြီးရေလျှံတာတွေရှိနေတာကြောင့်စားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တချို့ဆစ်ရှောင်တွေကလည်းစခန်းကနေတခြားနေရာတွေကိုရွှေ့ပြောင်းခဲ့ရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။မြောက်ဦးမြို့နယ်အတွင်းကပြည်ပရင်ဆစ်ရှောင်စခန်းမှာဆိုရင်ကိုဗစ်ကူးစက်ခံရသူတွေရှိတာကြောင့်စခန်းတစ်ခုလုံးကိုအသွားလာကန့်သတ်ထားတယ်လို့ဒီကြားထဲရေကြီးရေလျှံတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်ပရင်ဆစ်ဘေးဒုက္ခသည်စခန်းတာဝန်ကဦးသိန်းရွှေမြတ်ကပြောပါတယ
်ရေကတော့20ရက်နေ့ကပဲဦးလေးတို့စခန်းကိုရေလွှမ်းနေတာတော့ကကြာနေပြီလေအခုစောဝနေရဲ့အချိန်တွေကတော့ဒီရေမိတ်တာအစားလေးကကိုမိတ်နဲ့လေဒီစခန်းတို့ရွာတို့အခုလုံးလိုတော့ချတော့တယ်စခန်းတွေကလူတွေကလည်းအခုလုံးပိတ်ဆို့ပြီးဖြစ်နေကြတဲ့ချက်မှာကျွန်တော်ဒီစောဝနေရဲ့တော့နေရဲ့အနေနဲ့ပြောရရင်တော့ကျွန်တော်စခန်းဒီ WF ကခဏလေးလာပင်းနဲ့ခဏလေးပင်းဒီကတည်းလုံးဝကိုမရသေးဘူးဒီအထိကျွန်တော်တို့ဒီချက်တတိတို့ရေကထမ်းနေကြည့်ဆိုတော့ဘုံမနှစ်ပုံဆက်သလိုဖြစ်နေတာပေါ့
ကဘာစာနေရိတ်ကအဖွဲ့ WFP မှာလည်းအခက်အခဲတွေရှိနေတာကြောင့်စာနေရိတ်ကပုံမှန်ထောက်ပံ့မှုခက်ခဲနေကြောင်းစကန်တာဝန်ရှိသူတွေစီကိုစာပို့ထားတယ်လို့ဦးသိန်းရွှေမြတ်ကဆက်ပြောပါတယ်
WF ကကဘာစာနေရိတ်ကအဖွဲ့ကကျွန်တော်စီစာလာတယ်စကန်တာဝန်ကနေအခုပို့တယ်လို့ပြောတယ်လေဒီဘန်စနေရိတ်ရဲ့အခက်အခဲငွေကြေးပို့ WF ရဲ့လုံးနိုင်တဲ့အမြင်ထားတဲ့မှာကကျူလွန်ပြီးအခက်အခဲဖြစ်နေတဲ့အတွက်ကျွန်တော်တို့ကဒီရှာလာပင်းနဲ့ခနေလာပင်းကိုခနေလာပင်းကျွမ်းမှာပေးနေကြပြီကျွန်တော်စကန်တာဝန်ကဒီစီစာပို့ရတယ်ဒါပေမဲ့လည်းခုတည်းအောင်အဆင်မပြေသေးဘူ
းဒါအပြင်မြောက်ဦးမြို့နယ်အတွင်းကကလားချောင်းဆစ်ဆောင်စကန်မှာလည်းရေကြီးရေရှင်နာတွေဒီကနေ့ဒီရှိနေတာကြောင့်စားနပ်ရိက္ခာတွေလိုအပ်နေတယ်လို့စေဝါတွေလည်းမရှိဘူးလို့ကလားချောင်းစစ်ပေးတို့ခွက်တဲ့တူကပြောပါတယ
်ဒီကျွန်တော်ကိစ္စမှာပဲလို့ရေကြီးနေရေရှင်နေတယ်တွေ့တဲ့သောမျိုးရိက္ခာကတော့ကျဲတီးခင်ရတာပေါ့ကိုဘာဖြစ်လို့ဆိုတော့ရွာကပန်းရတွေဦးတင်းဒီနားပါအထွဲအဝမရှိဘူးလေမလို့ရဘူးစေဝါတွေကတော့လုံလောက်မရှိဘူးကိုရှိကတော့ဟာစေဝါကတော့ဘာမှမရှိဘူးရွာကစေသမားတွေနဲ့နေမကောင်းရင်ထွက်တာပေါ့
ချင်းပြည်နယ်ပလဝါမျိုးနယ်အတွင်းကဆစ်ဆောင်စခန်းတွေမှာလည်းလက်ရှိအချိန်ထိဆစ်ဆောင်တချို့ရာသီတုပ်ကွေးတွေဝမ်းပြောက်ဝမ်းလျှောတွေဖြစ်နေကြတယ်လို့စေဝါထောက်ပံ့မှုတွေလည်းမရှိကြဘူးလို့ပလဝဒေသခံကိုတင်တော်အောင်ကပြောပါတယ
်။ဟုတ်ကဲ့ကိုအခုကတော့ဆစ်ဆောင်စခန်းက300ရှိတယ်ကို။ဒီဘောလုံးကွင်းအကစားကွင်းမှာတပွေးရပြီးရင်စပြိုရေးကွင်းမှာတပွေးရှိတယ်။ဒီရိတ်ခါရက်ကွဲဖက်မှာတပွေးရှိတယ်။သုံးခွေရှိတယ်ကို။အဲစူးစူးပေါင်းလူဦးရေအိမ်ရှိက1,600ပြန်ဝင်နေတော့ရှိပါတယ်ကို။အာဟုတ်ကဲ့ကိုစာဝင်းနေကတော့အခုကတော့ဒီစပြေးဆောင်တွေကို WFB အဖွဲ့ကနေအော်လာဇင်ထောက်ပံ့ပေးတာရှိတယ်ကိုစာဝင်းကြီးကအဆင်ပြေတယ်ဒါမှကျင်းမာရေးငင်သာပိုင်းကတော့လိုအပ်ချက်တွေအများကြီးရှိနေတယ်ဟုတ်ကဲ့တချို့ကဝင်းရှိုးဝင်းပြဖြစ်တယ်တချို့ကတော့ဒီတုတ်ကွေးရာသီတုတ်ကွေးယောဂါတွေကိုဟောဖြစ်နေတဲ့အနေအထားကိုတွေးမြင်နေရတယ်ကိုစေဝါမလုံလောက်မှုတွေလည်းရှိနေ
လက်ရှိအချိန်မှာရခိုင်ပြည်နယ်အတွင်းကိုဗစ်ကူးစက်မှုတိုးလာနေတယ်လို့သေဆုံးသူတွေလည်းများပြားလာနေတာပါတချိန်တည်းမှာပဲတိတ်နေချီတဲ့စစ်ပေးဒုက္ခတွေရာစာနေခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေး American တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားလို့နိုင်ငံရေးမတည်ငြိမ်မှုနဲ့အကြက်တဲတွေကြုံနေရတဲ့အချိန်မှာကိုဗစ်တတိယလှိုင်းကူးစက်မှုကိုပါဆိုးဆိုးဝါးဝါးခံနေရတဲ့မြန်မာပြည်သူတွေအတွက်ရုပ်ပိုင်းဆိုင်ရာအကူအညီတွေအပြင်စိတ်ပိုင်းဆိုင်ရာအားပေးနှစ်သိမ့်ဆွေးနွေးမှုတွေနဲ့ကူစားမှုတွေပါမဖြစ်မနေလိုအပ်လာနေတယ်လို့စစ်ဘေးကပ်ဘေးကြုံနေရသူတွေကိုကူညီပေးနေတဲ့ခရစ်ယာန်သာသနာပြုကောင်းသောတိုးထိန်သီလရှင်ခိုင်းကစစ်စတာအဲလိဇဘတ်ဂျိုဇက်ကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေမှာမြန်မာပြည်သူတွေအတွက်ဘလို့အကူအညီတွေအဓိကလိုအပ်နေပါသလဲ။ကောင်းသောတိုးထိန်သီလရှင်တွေကရောလက်ရှိစစ်ဘေးကပ်ဘေးကြုံနေရသူတွေကိုဘလို့အကူအညီတွေပေးနေပါသလဲဆိုတာကိုစစ်စတာအဲလိဇဘတ်ကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
Sister Elizabeth Joseph ကခွေးရသာသနာပြုကောင်းသောတုတ်ထိန်သီလရှင်တစ်ပါးဖြစ်တယ်။အဟုတ်အရင်ကတည်းကလည်းဒီကလေးငယ်တွေအမျိုးသမီးတွေအတွက်အကူအညီဆောင်ရှောက်မှုပေးနေတဲ့သီလရှင်တစ်ပါးဆိုတာကိုလည်းကျွန်တော်တို့ကသိထားတယ်လေ။ဆိုတော့အခုဆိုလို့ရှိရင်ခြေနေတွေအဖက်ဖက်ကလူမှုစီးပွားအကျက်တဲတွေကိုဗစ်ကပ်ပေးရတယ်တကယ်ကိုဒါတကယ်ကိုစူးစူးဝါကြုံနေရတဲ့အချိန်မျိုးမှာစစ်စတာတို့အနေနဲ့အကူအညီဆောင်ရှောက်မှုတွေလက်ရှိအနေထားမှာဘယ်လိုပုံစံနဲ့အဓိကပေးနေရတာတွေရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားစစ်စတာ
ဟုတ်ပါတယ်အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့ဒီလရှင်တွေပါအခုအာဏာသိမ်းပြီးတော့နောက်ပိုင်းမှာဖက်ဖက်မှာအကျက်တဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြန်ဝင်လာတဲ့အခါတော့ပိုဆိုးသွားတာပေါ့နော်အဲ့တော့ဘလို့ပုံစံလေးနဲ့ကိုကြီးဆောင်းရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့လောက်ပေါ့ကို့မှာရှိနေတယ်ကျွန်တော် main ကလေးတွေရှိနေတယ်အဲ့ main ကလေးတွေရဲ့လုံခြုံရေးကိုကြည့်ပေးတယ်ပြီးတော့သူတို့ကိုခံအားကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အာဟာရပိုင်းကိုပိုပြီးမှစိတ်ကြည်ချက်ချာလုပ်ပေးတယ်အဓိကတော့ပိုမကူးဖို့တိတိကျကျစီမံရတာပေါ့ကူးလိုက်လည်းပဲခဏရင်ရှိဖို့လည်းပြင်ဆင်ထားပေးတယ်သူတို့ရဲ့အာဟာရပိုင်းမှာနော်နောက်တော့ဒီကျမတက်ဝင်ကြနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးဒီဒါကျစားဝတ်နေရေးကျန်းမာရေးနဲ့အဟာရပိုင်းတွေကိုစွမ်းကုန်ကူညီပေးနေပါရင်နောက်ပြီးတော့ကျမတို့ဒီ medical team တွေတခုဖွဲ့ထားတယ်အဲ့ဒီမှာကျမလည်းအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါနဲ့ဆက်ပြီးတော့ပူးပေါင်းပြီးတော့ဒီ covid တတိယနိုင်ကိုဒီ wine တိုက်ဖို့အတွက်ဆေးတွေနောက်အကာအကွယ်ပစ္စည်းတွေ wine ရှာပေးပြီးတော့အခုလူတွေကိုလက်တလောအဲ့လိုပုံစံနဲ့ကူညီပေးနေပါရင
် sister တို့ကတော့ဒါ amazing ဒါတွေကကိုရဲ့မျက်စိရှိမှာပဲကိုအနီးဝင်ကျင်မှာပဲဒါတွေကတွေ့နေရမှာဆိုတော့လေစောစောကပြောတဲ့ဒီအာနာသိမှုကြောင့်နောက်ဒီကိုဗစ်ကြောင့်မလို့ကြုံရတဲ့ဒီစိတ်ဒဏ်ရာတွေပေါ့နော်လူတွေကြားမှာဘလောက်ထိပြင်းပြင်းထန်ထန်ဖြစ်နေတယ်ဘလောက်ထိဆူဆူဝါရှိနေတယ်ဆိုတာမျိုးကို sister တို့တွေ့ရတယ
် sister ကလည်း guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မိမာပြည်သူရဲ့စိတ်ကျန်းမာရေးကိုတော့ဆူဆူဝါဝါချိခိုက်နေတယ်လို့ပြောလို့ရပါတယ်ကျန်းထန်တဲ့စိတ်ဒဏ်ရာတွေပေါ့နော် trauma လို့ခေါ်တဲ့ဟာတွေပြီးတော့ depressionစိတ်ကြတဲ့ယောဂါတွေ stress စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေပြီးတော့ PTSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမောက်ကမဖြစ်လာတာတွေသေချင်စိတ်တွေပေါ်လာတာသတ်တည်ဖို့ကြိုးစားတာနောက် grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတောကြတယ်ပေါ့နော်မိသားစုဆုံးရှုံးတယ်ချစ်ရတဲ့သူတွေဆုံးရှုံးတယ်အဲ့လိုမျိုးတွေကြောင့်မလို့စိတ်တောကြတွေအများကြီးရောက်တယ် insomnia လို့ခေါ်တဲ့အိမ်မပျော်တဲ့ဒုက္ခတွေပေါ့ဒီတော့ဆာလို့မဝင်တာတွေစိုးရင်ပူပန်ပြီးတော့ဘာလုံးလို့ခံရမှန်းမသိတဲ့အခြေအနေတွေ။နောက်မျောလင်းချက်နေလာတယ်ပြီးတော့အမုန်းတရားတွေနောက်ပြီးတော့စိတ်ကစင်ကလေးယောဂတွေအဲ့ဒါတွေကိုကျွန်မရဲ့ပေါ့နော်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မ
ှဆောစော sister ထောက်ပြထားတဲ့အရာဆိုလို့ရှင်ပြီးသူတွေထဲမှာဒီနေရူဝါဒီအကျက်အတဲသူတို့ရဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေရှိမယ်လူမှုစီဝါအကျက်တဲရှိတဲ့တစ်ချိန်ထဲမှာပဲဒီစိတ်ပိုင်းဆိုင်ရာမှာလည်းအတိတ်ကလိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့
ဟုတ
်ဆိုတော့သူတို့အတွက်ဒီအခုလိုအချိန်မျိုးမှာအကူအညီတွေအလိုအပ်ဆုံးဆိုရင်ရောဒါစိတ်ပိုင်းဆိုင်ရာအရာ ူဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘယ်လိုအကူအညီတွေကသူတို့အတွက်လောလောဆယ်မှာအဓိကလိုအပ်နေတယ်လို့ပြောလို့ရမလဲ
လက်ရှိအနေထားကတော့အလိုအဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေးကျန်းမာရေးနဲ့စာဝတ်နေရေးကတော့အလိုအဆုံးပဲပေါ့ဒါကတော့ရုပ်ပိုင်းဆိုင်ရာကြည့်မယ်ဆိုရင်ပေါ့နော်စိတ်ပိုင်းဆိုင်ရာကတော့ခုနကျွန်မပြောလိုက်သလိုပဲဒီယောဂလက္ခဏာလေးတွေစိတ်ဒုက္ခတွေကအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေပေါ့နော်ဒီဟာတွေလည်းအများကြီးလိုအပ်နေတယ်ပမာဒီမှာကျတော့စိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေကနည်းသေးတယ်ဒီ professional leave ကူညီပေးတဲ့အရာကိုပြောချင်တာပါအဲ့ဒါကနည်းသေးတဲ့အတွက်ကြောင့်မို့ဒီပိုင်းကိုလည်းလုံးဝမိထားလို့မစင်ဘူးလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ social sister ပြောသလိုပဲဒီလူတွေအတွက်အဲစိတ်သက်သာရစေမဲ့နီလန်းတွေလိုအပ်တယ်ဆိုလို့ရှင်လေဘယ်လိုနီလန်းတွေလိုအပ်နေသလဲဒီအတွက်စစ်စတာတို့ကဘာတွေကူညီပေးနေသလဲဆိုတာကိုလည်းပြောပြပေးပါလား
ကျွန်မပြည်သူတွေရဲ့စိတ်ဓာတ်ကတော့ပြောမယ်ဆိုရင်တော့မှားတယ်မှရယ်ဒီလားစဉ်စဉ်ခံနိုင်စမ်းပေါ့ resilience ကတော့အတော်မြင့်တယ်လို့ပြောရပြောလို့ရတယ်အဲ့တော့ကူပေးမိတဲ့အချိန်မှာဘာတွေအဓိကလုပ်ပြီးလဲဆိုတော့နေ့သိချင်းတွေနားထောင်ပေးတာပေါ့နော်နေ့သိချင်းတွေပေးတဲ့ဖွဲ့လိုက်ကူစားမှုတွေနောက်ပြီးတော့တယောက်ချင်းစီကူစားမှုတွေနောက်ပြီးတော့ psycho education လို့ခေါ်တဲ့ဒီကျိုးတင်ကပ်ွယ်တဲ့အနေနဲ့စိတ်ပညာနဲ့ပတ်သက်လို့ကြိုးပြီးတော့မှလုပ်ပေးတာတွေပြီးတော့ self care ပေါ့ကိုကိုကိုဘယ်လိုမျိုးပြုစုစောင့်ရှောက်ရမလဲကိုကိုကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုကိုကိုဘယ်လိုကျင့်ကြံနာနာနဲ့စောင့်ရှောက်ပေးရမလဲအဲ့ဒါပြီးလို့ရှိရင် resilience ကိုငါချစ်မပြောတဲ့ဒီစံစံခံနိုင်ကျွမ်းတော့အတော်မြင့်နေတယ်ဒါပေမဲ့ကလေးတွေလိုက်ကြလက်ဖြစ်သွားတာပေါ့နော်ခက်ခဲတွေကအများများတဲ့အခါကျတော့အဲ့တော့အဲ့ resilience ဘိုင်းမှာလည်းကျမတို့ဝိုင်းဝန်းပြီးတော့မှအလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘယ်လိုကန်ကြံလဲပေါ့နော်ဒီစိတ်ဓာတ်ရအကြီးကြီးမားမားတွေကိုဘယ်လိုမျိုးလုပ်ပေးရရမလဲဘယ်လိုမျိုးကန်ကြွယ်ရမလဲပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာမြစ်သိကျင်းတွေတော့နားထောင်ပေးတာတခုတည်းမဟုတ်ဘူးနဲ့သူတို့က exercise လေးပေးပြီးတော့မှပေါ့နော်သူတို့လည်းအဲ့လိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အဲပြီးတော့တယောက်ချင်းစီပေါ့အဲ့လိုမျိုးလေးတွေနဲ့ကိုနိုင်တဲ့လောက်ကူညီပေးတယ်ကျမအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီစောင့်ရှောက်တဲ့အဖွဲ့တွေ network ကဗမာပြည်အတွင်းရောဗမာပြည်အပြင်ရရောထိစပ်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပါရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျမတို့မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်အဲ့လိုပေါ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါရဲ့မှာ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလဲပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေပေါ့နော်ဒီကတော့ covid တတိယလှိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကကျမပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအလိုပေါ်ဆန်တို့ဥတို့သေးတို့အားသေးတို့အဲ့လိုမျိုးလေးတွေရှာပြည့်ရဲ့နောက်ပြီးကြလို့ရှိရင်တော့ PPE တွေတည်ရမလားအဲ့ဒီရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေသေးတွေအဲ့ဒါတွေကိုဝိုင်းပြီးတော့မှရှာပြည့်တယ်နောက်ပြီးတော့ဒီမှာကျမတို့နေတဲ့ပတ်ဝန်းကျင်မှာစားပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့တို့အတွက်ကိုလည်းပဲကိုယ်အိမ်မှာပြင်ဆင်ထားပြီးတော့မှတို့လို့လို့ရှိရင်လာယူပေါ့ဘာတွေဖြစ်လဲဘာစီပေးရမလဲဆိုတော့ဒီမှာ covid response ဆရာဝန်ကြီးတွေရဲ့အကြံပေးထားတဲ့သေးတွေပေါ့တို့ရဲ့ prescription တွေကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေလိုအပ်သလိုပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းရံပြန့်နေတဲ့တစ်ချိန်ထဲမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပိုပိုပြီးတော့များလာတယ်ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်အသက်ဆုံးရှုံးရတဲ့သူရဲ့သတင်းတွေဆိုတော့ကျွန်တော်တို့ဆိုဒီကနေတိုင်းရှားနေရတယ်ဆိုတော့ဒီလိုတိတ်ကိုကူးဆက်မြန်တဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂါဆိုလို့ရှိရင်တကယ်ကူးဆက်မြန်မျိုးရိုးဗီဇာကလည်းစင်ကဲပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာကွယ်ဆေးထိုးထားရတာမှပဲမလုံခြုံမှုဆိုတာတွေလည်းရှိရဆိုတော့လေဆိုတော့အလွယ်တကူကိုယ်ကိုလည်းပြောရမယ်ဆိုရင်ဒီယောဂါကကိုယ်ကူညီပေးနေတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေတဲ့သူတွေအထက်လည်းအလွယ်တကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရလေဆိုတော့ sister တို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအကြက်တဲတွေကြားထဲမှာsister ကိုယ်တိုင်ပေါ့နော်ကျုံရတဲ့အခက်အခဲတွေလည်းရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပါလား
အခက်အခဲတွေကတော့အများကြီးပေါ့မရယ်ဒါအဓိကကြားတဲ့အခက်အခဲတွေကိုပြောမယ်ဆိုလို့ရှိရင်အသက်ရှူနေဖို့ oxygen အပတ်တကူလိုက်ရှာတယ် oxygen ရှာတာတော့တကယ်ကိုမှလည်းဟိုတော်တော်ကိုမှခက်ခဲတယ်အရာခက်ခဲတယ်ပြီးတော့ဆေးတွေဈေးတက်တယ်အရန်ဈေးတက်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီကြောင့်မို့အရန်ခက်ခဲတယ်ပြီးတော့ တခုရှိတာကိုကဒီမှာနေမှာဆေးပြက်လို့ရန်ကုန်မှာဝယ်တယ်။နေဘက်ကိုတွေ့လာဖို့သူတို့ကတဲမပေးတဲ့ကဲစေတနာပေါ့။နော်ဒီဓာတ်ရဲမှာဟိုဘယ်လိုပြောရမလဲ။သူများတွေပြောသလိုပဲတောမီလောင်ရင်တောကြောင့်လက်ခပေါင်းခတ်တယ်ဆိုတော့ဟိုပုံစံမျိုးပဲအလေအညာတွေအခွင့်အရေးသမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအញ្ញံဖြစ်လာတဲ့အခါကျတော့လူတွေကိုကူညီတဲ့အခါမှာရောကိုယ့်ကိုယ်ကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောရမလဲ။ခက်ခဲတာပေါ့နော်အဓိကခက်ခဲရတာတော့နိုင်ငံစည်းဝေးကျနေတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုတူကိုထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအာဏာသိမ်းထားတဲ့လူတွေကလည်းမလှုပ်ပေးနိုင်ဘူးမလှုပ်ပေးတတ်ဘူးဆိုတော့လေဒီဆက်တော့အဓိကအခက်ခဲပြောရလို့ရှိရင်ဒီမတရားမှုဒီမတရားအာဏာသိမ်းထားတာနဲ့အကြမ်းဖက်မှုတွေကတော့ဒီလူတွေကြုံနေရတဲ့အခက်တွေအားလုံးရဲ့အရင်းအမြစ်ပေါ့အခက်ခဲတွေအားလုံးရဲ့အခက်ခဲပေါ့ဒါကတော့လောလောဆယ်မှာတုံနေရတဲ့အခက်အခဲလို့ပြောပြတာဖြစ်ပါတယ်
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ရဲ့ COVID စီမြင်သတ်မှတ်ချက်တဲ့စိုးစိုးဝါးဝါးလောင်ကျွမ်းနေတဲ့အမေရိကန်တော်မီအကြောင်းစာတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ကိုယ်ရောအခုဆက်မှုတွေတကြောပြန်များလာတဲ့အမေရိကန်ပြည်အောင်စုမှာကာဝယ်ဆေးထိုးထားသူတွေလည်းအဆောက်အုံတွင်နှာခေါင်းစည်းတက်ကြဖို့ပြည်내အချို့မှာဒေသခံအာဏာပိုင်တွေကစည်းကမ်းထုတ်ထားခဲ့ရတာကနေခုခါမှာတော့အထူးသဖြင့်ယောဂကူးစက်မှုများတဲ့နေရာတွေအလုံးမှာလိုက်နာကြဖို့အမေရိကန်ကူးစက်ယောဂကာဝယ်တားဆီးရေးနဲ့ထိန်းချုပ်ရေးဌာန CDC ကပြင်ဆင်သတ်မှတ်လိုက်ပါတယ်ဒီစည်းကမ်းတွေနဲ့ပတ်သက်လို့အမေရိကန်လူထုဘယ်လိုတုံ့ပြန်ကြလဲဆိုတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးပြောပြပါမယ်ကိုဗစ်ကာဝယ်ဆေးထိုးထားပြည်သူတွေလည်းအများပြည်သူသွားလာရအဆောက်အုံတွေမှာနှာခေါင်းစည်းတက်ကြဖို့အမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကဇူလိုင်28ရက်နေ့မှာပြင်ဆင်သတ်မှတ်လိုက်ပါတယ်။ COVID Delta မျိုးကွဲနဲ့ကာဝယ်ဆေးထိုးမထားသူတွေကြောင့်ရောဂါကူးစက်မှုနှုန်းမြင့်မားလာတဲ့ဒေသတွေမှာအထူးသဖြင့်လိုက်နာကြဖို့လိုအပ်တယ်လို့ဆိုရတဲ့ရောဂါကူးစက်မှုတချို့ထိန်းချုပ်နိုင်ပြီးနောက်နွေရာသီမှာခီးသွားလာသူတွေအတော်များလာတဲ့အချိန်မှာပဲအခုလိုစည်းကမ်းသတ်မှတ်ချက်ထုတ်ပြန်တာပါ Texas ပြည်နယ်ကနေ New York Times Square ရင်မြင်ကိုအလဲလာသူ Mitzi Coffin က
As a person with autoimmune disease I think that I should probably wear a mask
ကိုကန်အားစနစ်ပုံမှန်အလုံးမလုံးတဲ့ယောဂါရှိသူတယောက်အနေနဲ့ဆိုရင်တော့အဆောက်အုံတွင်သွားလာရမှာနှာခေါင်းစီးတက်တင်ပါတယ် Delta မျိုးကွဲလဲကူးစက်နေတာဆိုတော့တတ်တာပိုကောင်းပါတယ်
COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတွေအနေနဲ့အဆောက်အဦတွေအတွင်းမှာရောအပြင်းမာရောသွားလာတဲ့အခါမှာနှာခေါင်းစည်းတက်စရာမလိုသလိုလူတွေတယောက်နဲ့တယောက်ခက်ခွာခွာနေစရာလည်းမလိုဘူးဆိုပြီးလွန်ခဲ့တဲ့မေလက CDC ကထုတ်ပြန်ထားခဲ့တာပါဒါပေမဲ့လည်းတိုင်းပြည်တဝန်းနှာခေါင်းစည်းတက်စရာမလိုဘူးလို့ခွင့်ပြုထားတဲ့နေရာတွေရဲ့63ရာခိုင်နှုန်းမှာယောဂကူးစက်မှုတွေတိုးလာချိန်မှာတော့ဒီကူးစက်မှုကိုတားဆီးထိန်းချုပ်ဖို့ CDC ကဆောင်ရွက်တာပါညစဉ်နေ့တိုင်းကဘာတလွားကယောဂကူးစက်ခံရတဲ့လူ9ဦးမှာ2ဦးဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးအားလုံးထက်ယောဂကူးစက်မှုနှုန်းပိုများလာတာပါသတင်းတစ်ပတ်အတွင်းဖြန့်မြတ်ကူးစက်မှုနှုန်းသက်ဟာ 9,000 ကျော်ရှိပြီးဒါဆိုရင်ယောဂကူးစက်မှုအများဆုံးအချိန်ကနှုန်းရဲ့4ပုံ2ပုံပမာဏရှိပါတယ် Jeff Kim က
I think it's the right thing to do. I mean with the Delta variant.
Delta မျိုးကွဲရောယောဂကူးစက်မှုတွေပိုများလာတယ်ဆိုတော့နှာခေါင်းစည်းတက်တာကပိုကောင်းပါတယ
်။ COVID Delta မျိုးကွဲဟာကူးစက်မှုနှုန်းလည်းပိုများစေပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကုလစည်းကမ်းသစ်ထုတ်ပြန်တာကိုသဘောတူပြီးအရင်ကလိုအခြေအနေမျိုးပြန်ကြုံရမှာကိုလည်းစိုးရိမ်သူတွေရှိပါတယ်။ New York မြို့သူ Abby Gonzalez က
I think that it's aBut I think it's a step forward in that situation where
ယောဂကူးစက်မှုတွေများလာတဲ့နေရာမှာကြိုတင်ကာကွယ်ရပါမယ်။တချို့ကာကွယ်ဆေးမထိုးသူတွေကြောင့်နောက်တစ်ခါအိမ်ပြင်မထွက်ရစီကံထုတ်တာမျိုးမလိုချင်တော့ပါဘူး။ကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့တော့နှာခေါင်းစည်းတက်မတက်သူတို့သဘောပါ။ဒါပေမဲ့ယောဂကူးစက်မှုတွေများလာရင်တော့ကာကွယ်ဆေးထိုးရင်ထိုးမထိုးရင်နှာခေါင်းစည်းအမြဲတက်ပါ
။ယောဂတိုက်ဖြစ်တဲ့ကိုယ်ကံအားစနစ်မကောင်းသူတွေယောဂအခန်းရှိသူတွေနဲ့ကာကွယ်ဆေးထိုးမထားသူတွေဟာယောဂကူးစက်မှုဒဏ်ကိုအစိုးရအဆုံးခံရနိုင်ကြောင်း CDC ကတတိပေးထားသလိုအဲ့လိုသူတွေကိုမိသားစုအတွင်းမှာရှိနေတဲ့ဆိုရင်နှာခေါင်းစည်းအမြဲတမ်းတက်ကြဖို့လဲ CDC ကတတိပေးထားပါတယ်ခင်ဗျာ Los Angeles ဝင်းကျင်ကဘားဆိုင်20လောက်မှာဆိုင်ထဲကိုဝင်မယ်ဆိုရင်ကာကွယ်ဆေးထိုးပြီးမပြီးဒါမှမဟုတ်မကြသေးခင်ကမှကိုဗစ်ရှိမရှိစမ်းသပ်ထားတဲ့အထောက်အထားပြမှသာဝင်ခွင့်ပေးပါတယ် Silver Lake မှာရှိတဲ့ Egg Bar ဘာမှာဆိုရင်လေဒီစီကန်တစ်ကိုဇူလိုင်16ရက်ကလေးကစတင်ချမှတ်ခဲ့တာပါဘားဆိုင်ဝန်နဲ့ Jennifer Barrick က
This is a community and we care about our patrons.
ဒီနေရာကအစုရလို့ဖြစ်နေပြီးဆိုင်ကိုလာအားပေးကြသူတွေ၊ဆိုင်ဝန်ထမ်းတွေပေးရနေခင်ဖို့အလေးထားပါတယ်။အစုရနဲ့ကျန်းမာရေးဌာနကလည်းညွှန်ကြားချက်မျိုးစုံထွက်နေတာဆိုတော့ဆိုင်မန်နေဂျာနဲ့ပိုင်ရှင်ကလူတိုင်းဘေးကင်းဖို့စီကံတိတိကျကျချမှတ်လှုပ်ဆောင်လာတဲ့အပေါ်ကျင့်နေပါတယ်လို့သူကပြောပါတယ်။ American ပြည်ထောင်စုမှာကာကွယ်ဆေးထိုးဖို့မထိုးဖို့နဲ့ပတ်သက်ပြီးတော့လည်းအများအပြားနိုင်ငံရေးသဘောထားချင်းမတိုက်ဆိုင်မှုအပေါ်အခြေခံပြီးတော့ကွဲလွဲနေကြတာပါ။ယောက်ကဲရိုလိုင်းနာကအလေလာသူကန်ဒေါ်မန်ဂိုက
Honestly I feel like it's good that they're like requiring proof because I know a lot of people
don't
like
ဆေးထိုးပြီးတော့ထောက်ထားပြခိုင်းတာကိုကြိုက်ပါတယ်။ကာဝယ်ဆေးထိုးမှထားတဲ့သူတွေကဆေးထိုးထားပြအောင်ဆောင်ပြီးနှာခေါင်းဆီးမတက်ကြတဲ့သူတော်တော်များများကိုသိပါတယ်။ဒါကြောင့်အားလုံးဘေးရန်တွေကင်းဖို့ကုလို့လုပ်တယ်ထင်ပါတယ်။ကိုဗစ်ကတကယ်ဖြစ်ပြီးတော့တော်တော်များများကတကယ်မဟုတ်ဘူးလို့ထင်နေကြတော့မှလို့သူကပြောပါတယ်။ကာကွယ်ဆေးမထိုးသူတွေဘားဆိုင်အတွင်းဝင်ခွင့်မပေးတဲ့ပေါ်မကျင်တဲ့သူတွေလည်းရှိပါတယ်။ New Jersey ကအလေလာသူ Naughty Bank ဆိုသူက
As far as bars requiring vaccination cards I feel like nah
ကာကွယ်ဆေးထိုးပြီးကြောင်းထောက်ထားပြမယ်ဆိုရင်တော့မသွားတော့ပါဘူး။ဒါကတော့လွန်လွန်ပါတယ်။အမေရိကကိုပုံမှန်အတိုင်းပြန်လည်ပတ်နိုင်အောင်လုပ်နေချိန်မှာအရင်တော့ကမရှိခဲ့တာမျိုးကိုဘာကြောင့်လုပ်ကြတာပါလဲလို့သူကပြောပါတယ်။ကာကွယ်ဆေးထိုးကြဖို့လေအစိုးရကနီလန်းမျိုးစုံနဲ့စူးစမ်းနေတာမှာဆေးထိုးသူတွေကရွေးချယ်ပြီးငွေသားမဲပေါက်ပြီးတဲ့အစီအစဉ်လဲပါဝင်ပါတယ်။တချို့ပြည်နယ်တွေမှာဆိုရင်ဒေါ်လာတန်းနဲ့ချီစုကြည့်ပေးပါရတယ်။ Los Angeles မှာ6ရက်အတွင်းကိုဗစ်ကူးစက်မှုပေါင်း 1,000 လောက်ရှိလာပြီး 400 လောက်ဆေးရုံတက်ကူးသမှုခံယူရတာကြောင့်ဇူလိုင်လလည်းကစပြီးတော့နှာခေါင်းဆီးပြန်တက်ကြဖို့တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။ရာဒီဥရုပူပြင်း၆သိမ်းမှုကြောင့်အထူးသဖြင့်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေမှာအခုလိုနွေရာသီရောက်တိုင်းတော်မီအကြီးအကျယ်လောင်ကျွမ်းလေးရှိပါတယ်။ကယ်လီဖိုးနီးယားနောက်မြောက်ဒေသမှာမိုးကြိုးပြည်ရာကနေစတင်လောင်ကျွမ်းတဲ့တာမရက်တော်မီယာဆိုရင်လဲဇူလိုင်၄ရက်နေ့ကတည်းကပါအခုခါမှာတော့ဒီတော်မီကနေထွက်လာတဲ့မိခိုးတွေဟာမိုင်ပေါင်း 2,500 လောက်ဝေးတဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်စီးတီးထိပါရောက်ရှိလာပါတယ်။မြေက 4,000 ကျွဲလောက်မီးလောင်ကျွမ်းနေတာကြောင့်လဲမိခိုးတွေဒီလောက်များများလွင့်ပြက်နေတာပါလူတွေရဲ့ပေါ်ဆမှုကြောင့်အပြင်ရာသီဥတုပူပြင်း၆သိမ်းမှုတဘာဝဘေးရန်တွေရဲ့အဖြစ်နဲ့အခုလိုတော်မီတွေလောင်ကျွမ်းတာပါနယူးယောက်မှာကုလိုမိခိုးမျိုးတွေအုံဆိုင်လာတာကူးမာတာမဟုတ်ပါဘူးနယူးယောက်မှာနေထိုင်သူ Greg Marino က
Well, I was surprised by it last year.
မနေ့တော့ပထမဆုံးအကြိမ်အနေနဲ့မိခိုးတွေတွေ့ရတော့အားသင့်မိပါရယ်။အခုလည်းထပ်တွေ့ရတော့ရာသီဥတုတောင်းလဲမှုနဲ့ပတ်သက်ပြီးတော့နေသားတကြောင်ဖြစ်နေတာကိုသတိထားမိပါရယ်။ရှေ့လျှောက်ပြီးတော့လဲဘာတွေထပ်ဖြစ်လာမလဲမှန်းလို့ရပါတယ်လို့သူကပြောပါရယ်။ Oregon ပြည်နယ်မှာလောင်ကျွမ်းနေတဲ့ဘူတလက်တော်မီယာဆိုရင်လဲအော်ရီဂွန်ပြည်နယ်အတွက်စထုဒ္ဒမြောက်အကြီးဆုံးတော်မီဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းအနောက်ဘက်ပြည်နယ်တွေမှာပိုပူပြင်း၆တွေ့လာတာကြောင့်လဲတော်မီကိုမြန်မြန်ဆန်ဆန်နှိမ့်သက်ဖို့အခက်အခဲတွေကြုံနေရတာပါ။ကယ်လီဖိုးနီးယားကနေနယူးယောက်ကိုအလဲလာသူဂျင်နာဝီလီယမ်စ်က
I have noticed the skies here in New York being a little bit
ဒီမှာမိခိုးတွေအုတ်ဆိုင်နေတာသတိထားမိပါရယ်မိခိုးတွေကကယ်လီဖိုးနီးယားဘက်ကလာတယ်လို့ပြောလို့ရပါတယ်မိလောင်ပြီဆိုရင်အနီးအနားမိုင်400လောက်မှာမိခိုးတွေအမြဲအုတ်ဆိုင်နေလေးရှိပေမဲ့ဓမ္မတော့အသက်ရှူရသေးတာကြောင့်တော်သေးတယ်လို့ပြောရပါမယ်လို့သူကဆိုပါတယ်ကယ်လီဖိုးနီးယားအနောက်မြောက်ကတော်မီယာကူးဆိုရင်နီဗာဒါပြည်နယ်အထိကူးဆက်လာတာကြောင့်တာဝန်ရှိသူတွေကဒေသခံတွေကိုဘေးလွရာရွှေ့ပြောင်းပေးနေပါရယ်အဲ့ထဲမှာတော်မီဒန်ကိုမိဘတွေလက်ထက်ကလေးကကြုံရသူတွေလည်းပါပါရယ်မော်ဂန်လာဖေးဗက်ချ်က
My parents were part of the Acorn Fire
ဒီဘာတွေလက်ထက်က Acorn မိကြောင့်အိမ်မိတဲ့ပါသွားပါရယ်ဒီတစ်ခေါက်ထက်ကြုံရပြန်ပြီဆိုတော့အရင်တော့ကအချင်းတွေကိုပြန်သတိရကြပါရယ်ဒီအိမ်မှာပဲမွေးဒီအိမ်မှာကြီးပြင်းလာတာဆိုတော့ကိုရဲ့အလုံးကြုံဆုံးအေးလေးဖြစ်တာကြောင့်ဒီအိမ်ကိုမဆုံးရှုံးကြပါဘူးလို့သူကပြောသွားတာပါဒီတော်မီကိုမိသက်သမား1200ကျော်နဲ့ငိမ့်တက်နေပေမဲ့ခုထိတော့မထိန်ချုံနိုင်သေးပါဘူးခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်အပြီးမှာတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်
လေလူထဲမှာအောက်ဆီဂျင်က27ညာတိုင်းပေါ်ဝင်ပါတယ်။ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စဉ်ဒီလူနာတွေအတွက်သုံးတဲ့အခါမှာဆင်းရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လိုတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတက်ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘလောက်ရေးပါပါတယ်လေဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးပါပါ
ဒီ COVID-19 ရောဂါဟာစသဖြင့်ရောဂါလက္ခဏာညူမိုနီးယားနဲ့တူညူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲရောဂါဖြစ်တယ်။တနည်းအားဖြင့်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရတဲ့ကျွန်တော်တို့သိခဲ့ကြပါတယ်။တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုင်ဆိုထုတ်ရတော့နော်။ဒါကြောင့်ဒီ COVID ရောဂါဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းကအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့ទីကြခွင့်နေကြတယ်။ခွင့်နေတဲ့ကာလမှာဒီ oximeter လို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့ oxygen ကိုတိုင်းနေကြပါတယ်။အဲ oxygen level for us oxygen အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အဖြစ်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်။အဲ့ဒီအောက်ကြရင်ဆေးရုံသွားပါဆိုတော့လက်ညွန်ကျွန်တော်တို့ရှိတယ်။တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမလဲတချို့ဆေးရုံကြီးရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားဆီယမာရီယာလုံနာနှာခေါင်းကိုတက်ပေးကြပါတယ်။သို့သော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေဗမာနိုင်ငံသမ္မတကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုရင်ဒီစလင်နာပဲသုံးရတယ်အခုကျွန်တော် Facebook မှာဗမာလူတွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်သုံးတဲ့အခါမှာတော့ဒီစလင်နာထားသုံးနည်း၊ဂိုင်တွဲနည်းအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်စလင်နာမျက်နှာပြင်ပေါ်မှာဗိုင်းရပ်စ်ပါလားမပါဘူးလို့ဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလိုလို့ပဲပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းကူဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတာတစ်ချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးကြတယ်ခက်မိလာကြတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမရဲ့မိကွန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတံဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်တချို့တစိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့2နှစ်လောက်ကကျွန်တော်မှတ်မရ FDA ကတောင်းမှာဒီဇီရီဒီစိတ်တွေမတုံးမနဲ့လို့ရေတံကိုတားမြစ်ရတယ်အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျအဲလပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်အဲ့တော့ဘယ်စက်ယုံကအောက်ဆီဂျင်စလင်ဒါဆန်ကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူးဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးတာပေါ့နော်ဒါပဲလို့ဒါလည်းအတော့ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်တရေသို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးတာလည်းပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေရောစက်ယုံတွေရောအကုန်လုံးဟုတ်တယ်ကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လောင်းအကြံပြုပါရစေခင်ဗျ။ဟု
တ်ကဲ့ပါ။ဆက်ခုအောက်ဆီဂျင်ဘူးမရှိမဖြစ်လို့ရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါတယ်ရှင်။ဒီကမှန်ကန်ပါရဲ့လားရှင်
။အဲဒစိတစ်ပိုင်းသာမှန်ကန်ရင်လို့မှန်ကန်တယ်လို့တင်ပြပါရစေ။ကိုဗစ်ရောဂါပိုးဟာကာကွယ်မှုကအရေးကြီးဆုံး။ကုသတဲ့ဆေးဆိုတာဆေးကိုရောင်းမှကြံဖန်ပြီးကျွန်တော်တို့လိုရတာဒါအများစုကမဆိုင်ဘူးနော်။အဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာကွယ်ရေးနဲ့စည်းကမ်းတွေကိုညော့ရဲမှကျွန်တော်အတန်ဆိုရင်ပါတယ်။အဲ့အခြေခံကြတဲ့ကာကွယ်ရေးဆိုတာလည်းအများကြီးမရှိဘူးညာ။တစ်တက်နေဆုံးအပြင်ကိုမသွားနဲ့။နှစ်အပြင်ကိုသွားတဲ့နှခေါင်းစီးသုံး။နံပါတ်3လက်မကြမကြဆေး။လက်ဆေးတဲ့ခါမှာလည်းရိုးရိုးစပ်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတဲ့ဟန်ဟန်ဆန်နတိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်၄ကာဝယ်ဆေးပေါ့ကာဝယ်ဆေးကတော့ဟိုတမကြီးကျဲတဲ့မိကွန်ကြီးပမာပြီးတော့ဘာဖြစ်အဲ့ဒါလုံးတင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမာယွန်းနဲ့သတင်းချက်လက်တွေမာယွန်းနဲ့အကြံပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာဝယ်ရေးတင်ပုံကြီးလို့ခေါ်တဲ့1 2 3 4ကိုလိုက်နိုင်ပို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူကအရာနှုတ်နည်းနည်းလေးခုန1 2 3 4 5လိုက်ဖို့လူကညာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြည့်တဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့အထွက်နှာခေါင်းစီးစီးလက်ခဏခဏစီးဖြစ်နိုင်ရင်ကာကွယ်စီးထိုးဆိုတဲ့အချက်လေးချက်ပေါ့နော်အဲ့ဒါကိုဟိုမမေ့မလျော့ဟိုလူတိုင်းလူတိုင်းလုပ်သင့်တယ်လို့ လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆရာတော်တော်အန်လေးရောကြီးတာပေါ့နော်ဒီအောက်ဆီဂျင်ဘူးနဲ့ပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လှုပ်လို့ရရပါတယ်နော်ဆရာ
အဲ့မေကွန်အမ်တမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူသဖြင့်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ယောဂန်လက္ခဏာတွေခံစားရတယ်ဖျားတယ်ပြပီးချန်တဲ့ကိုယ်တွေကြိုက်ခဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနက်မရဘူးနောက်တကတချို့ကတော့ပေါ့နော်ဝင်သွားတာဒီဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင်လေဗယ်ကျတယ်အဲ့ဒီယောဂန်လက္ခဏာအလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်နှာခေါင်းအနက်မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနက်မရတာနှစ်ခုပြန်အဲ့ဒီဟာအလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မှပြန်ကောင်းမယ်ဒီကိုရိုနာဗိုင်းရပ်စ်ဟာအစာအတော့ကြောင့်လည်းမဖြစ်ဘူးအစာတောက်နဲ့လည်းမကာကွယ်နိုင်ဘူးအစာတောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေစက်ထီပေါ့နော်ဖြစ်စွတ်စာကာရဲ့နေအထီအဲ့ဒါဒီကြောင့်လည်းမဖြစ်ဘူးအဲ့ဒါနေနဲ့လည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်ဒါကြောင့်ခုခံအားကောင်းဖို့အရေးကြီးတယ
်။ဒေါက်တာတင့်ဆွေရဲ့ပြောကြားချက်တွေလည်းဒီသတင်းပတ်သက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါမယ်။လာသမကလုံချုံရေးကောင်စီမှာဗီဒိန်ကိုစလဲအဖွဲ့ကနေကမကထပြုပြီးတော့မနေ့တုန်းကလှုပ်ခဲ့တဲ့မြမအရေးအလွတ်သဘောအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးဌာနကပြစ်တင်ဝေဖန်တဲ့ထုတ်ပြန်ချက်တစ်စောင်ဒီကနေ့ထွက်လာပါတယ်ဒီဆွေးနွေးပွဲမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကိုစားပြုပြီးတော့အမျိုးသမီးရေးရာဝန်ကြီးနော်စုစနာလှလှဆိုးနဲ့တမ်မကြီးဥကျော်မိုးထွန်းတို့ကတက်ရောက်ပြီးတော့တင်ပြခဲ့တာကိုစစ်ကောင်စီဘက်ကဝေဖန်ပြီးတော့သူတို့ပြောတာတွေကိုပြင်းထန်စွာကန့်ကွက်ပယ်ချတယ်လို့ဆိုပါတယ်ကိုဗစ် -19 ကပ်ရောဂါကိုထိန်းချုပ်တားဆီးဖို့ပြည်သူတွေလက်တွဲတွန်းလှန်နေချိန်မှာအချင်းချင်းစိတ်ဝမ်းကွဲပြားမှုနဲ့တန်လျာဖြစ်စေဖို့ဖန်တီးတာကိုလက်ခံနိုင်ပွဲမရှိတဲ့အကြောင်းနဲ့အချုပ်ချာအာဏာပိုင်တဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ပြီးတော့ဆွတ်ဖက်ဖို့ကြိုးပမ်းတာမှန်သမျှကိုပြင်းထန်စွာရှုံချလိုက်ကြောင်းစစ်ကောင်စီရဲ့နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ရှင်။မြန်မာနိုင်ငံမှာတော့ဒီကနေ့ဓာတ်ခွဲစမ်းသပ်မှုပေါင်း 14,135 ခုစစ်ဆေးခဲ့တာမှာတော့ကူးဆက်သူပေါင်း 9,128 ဦးတွေ့ရှိပါတယ်။သေဆုံးသူကတော့390ဦးရှိတယ်လို့စစ်ကောင်စီရဲ့ကြမ်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံမှာအခုဆိုရင် COVID-19 စုစုပေါင်း96,000သူပေါင်း 29,460 ဦးနဲ့သေဆုံးသူပေါင်းက 8,942 ဦးထိရှိသွားပြီဖြစ်ပေမဲ့ကြမ်းမာရေးပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကတော့နေ့စဉ်ကူးဆက်မှုနဲ့သေဆုံးမှုဟာဒီထက်အများကြီးပိုနိုင်တယ်ဆိုပြီးတော့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီဘက်ကကိုဗစ်ကပ်ဘေးကိုအသုံးချပြီးတော့အတိုက်ခံတွေကိုနှိမ်နင်းနေတယ်လို့အာဏာကိုပုံမခိုင်မြဲအောင်လုပ်နေတယ်ဆိုပြီးစစ်ဆွဲပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအကြက်တဲနဲ့ဆိုးဝါးလာနေတဲ့ကိုဗစ် -19 ကပ်ရောဂါပြဿနာကိုရင်ဆိုင်ကျော်လွှားနိုင်မှုလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ကြဖို့နိုင်ငံတကာအတိုင်းဝိုင်းကလည်းတိုက်တွန်းလိုက်ပါတယ်ရှင်။ COVID-19 ရောဂါကူးစက်မှုတိုးလာနေတဲ့ပုံမှာဆိုရင်ကြောင့်လည်းလူမှုကျန်းမာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေပါတယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာ6လရှိလာချိန်မှာပဲဆီယနာရှင်စန့်ကျင်ပြုတ်ကြရေးဆန္ဒပြသပိတ်တွေကဒီကနေ့ဆက်လက်ဖြစ်ပွားပြီးတော့ဒီကနေ့မှာတော့ရန်ကုန်မှာဆန္ဒပြမှုကိုပြစ်ခတ်နှိမ်နင်းမှုနဲ့ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ရန်ကုန်မြို့တောင်ဝင်းမြို့နယ်ကြောင်မြောင်သတိပဋ္ဌာန်လမ်းထိပ်မှာဒီကနေ့ညနေပိုင်းလူငယ်တွေလမ်းပေါ်ထွက်ပြီးဆန္ဒပြနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါ။ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲ။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတိုင်းမန်းအင်ဂျင်နီယာကတော့ Rock MacLean ဖြစ်ပါတယ်ရှင်။ကျွန်မကဆူမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to